2023ခုနှစ်မကုန်ခင်နိုင်ငံရေးအကျဉ်းသားတွေလွှတ်ပေးမယ်လို့နိုင်ငံတော်သမ္မတကပြောထားတဲ့အတိုင်းလွတ်မြောက်လာလိမ့်မယ်လို့မျှော်လင့်နေအကြောင်းလက်ကျန်နိုင်ငံရေးအကျဉ်းသားစီစီရေးကော်မတီဝင်ဦးရဲအောင်ကပြောကြားလိုက်ပါတယ်။နိုင်ငံရေးအကျဉ်းသားတွေမရှိပါဘူးလို့တချိန်ကအမြဲညင်းခဲ့တဲ့မြန်မာအစိုးရဟာနိုင်ငံရေးအကျဉ်းသားတွေကိုတတ်တုတ်ပြီးတတ်တုတ်လက်လီစိတ်လွှတ်ပေးလာပါတယ်။ခုတော့30ကျော်40ဝန်းကျင်လောက်ကြံရှိသေးတယ်လို့ဦးရဲအောင်ကပြောပါတယ်။
ဘယ်ဘေးဘောတော့ကျန်ပါသေးတယ်ပြောမယ်ဆိုကမန်းကြီးက35နဲ့40ကျားတော့မှာပဲရှိပါတော့တယ
်နိုင်ငံရေးပုံမှန်တွေအပြင်တခြားပုံမှန်တွေနဲ့ပါရောထွေးနေသူတွေကြံရှိနေတာလို့ပြောပါတယ်
အဓိကကတော့ဒီကြံနေတဲ့လူတွေအများစုဟာတိုင်းရင်းသားနဲ့ကန်ဖွဲ့စည်းနေပတ်သက်ပြီးကြံနေတဲ့လူတွေဖြစ်တယ်နောက်ပြီးတော့သူတို့ကနိုင်ငံရေးပုံမှန်တွေအပြင်တခြားပုံမှန်တွေနဲ့ပါရောထွေးပြီးတော့ထောင်ချခံထားတဲ့လူတွေဖြစ်ပါတယ်ဗျာဥပမာ ABSCF ကဟိုစံကိုဥတို့ဟာမျိုးဆိုလို့ရှိရင်သူ့ကိုဖမ်းတော့ ABSCF ကသူ့ရာခံဘုအနေနဲ့ဖမ်းမိတာဆိုပေမဲ့သူ့ကိုဆွဲထားတဲ့ဟာကတခြားရာဇဝမှုပုံမှန်တိ68တို့ပါဇာမျိုးနဲ့ဆွဲထားပါတယ်ခင်ဗျသူတမ်းမှုတို့နဲ့တချို့ကြတော့လေစစ်တပ်ကနေပြီးတော့ထွက်သွားပြီးတော့မှတောခုဝါရာတွေရှိပါတယ်ခင်ဗျအဲကြောသူတို့ဟာစခွန်တိလို့ပုံမှန်မျိုးတွေပေါက်ဖွဲပုံမှန်မျိုးတွေနဲ့အတူစစ်တပ်ကနေစစ်ပြေးပုံမှန်တွေလည်းသူတို့ကိုဆွဲထားတာတွေရှိပါတယ်အဲ့လိုမျိုးတွေအဓိကကြံနေပါတယ်။ပုံမှန်78လို့ထောင်ကြတဲ့အမျိုးကတော့ကျွန်တော်တို့သိရတော့ဆင်းရဲ3ယောက်ပဲရှိပါတယ်ခင်ဗျ
။မြန်မာနိုင်ငံကအကြီးအကဲတွေပြပခီးသွားတဲ့အခါမျိုးတွေနိုင်ငံတကာကဩစာကြီးမားတဲ့ပုံကိုယ်တွေမြန်မာနိုင်ငံကိုရောက်လာတဲ့အခါမျိုးတွေနဲ့အခါကြီးရကြီးလို့နေမျိုးတွေမှာနိုင်ငံရေးအကျဉ်းသားတွေကိုလွှတ်ပေးလေးရှိပါတယ်။ခုရော2023မကုန်ခင်လက်ကျန်နိုင်ငံရေးအကျဉ်းသားတွေပြန်လွှတ်ပေးမယ်ဆိုတဲ့စကားအတိုင်းညော်လင့်နိုင်ပါသလားဦးရဲအောင်က
ကျွန်တော်တို့ကညော်လင့်နေပါတယ်လွတ်လပ်လိမ့်မယ်လို့လည်းကျွန်တော်တို့ကတော့ဖြစ်ပါတယ်ဘာလို့လဲဆိုတော့ကျွန်တော်တို့ရဲ့ဒီကော်မတီထဲမှာဆွေးနွေးမှုအရာတွေကရောတမနာကတော့ဘာလို့ဆိုပြောစီလို့လက်ပဲကိုဖြစ်အောင်လုပ်မယ်လို့သူကပြောဆိုထားတာရှိပါတယ်အဲ့ဒါကလည်းကော်မတီဥက္ကဋ္ဌဖြစ်တဲ့ဦးစိုးသိန်းကိုယ်တိုင်လည်းပြောနေပါတယ်ပြောနေတဲ့အတွက်ကြောင့်တချို့ကကျွန်တော်တို့လွတ်လပ်နိုင်တယ်လို့တချို့ကျတော့လည်းလက်ရှိရှိတဲ့နိုင်ငံရေးပုံမှတ်တွေရဲ့ဖြစ်တဲ့အနေကိုရှော့ပေါသွားမယ်လို့ကျွန်တော်တို့မြင်ပါတယ်ခင်ဗျကျွန်တော်တို့အနေနဲ့ကဝင်နေကြမှာဆိုကျွန်တော်မနေ့ပြန်အောင်ကျွန်တော်တို့မျှော်လင့်ပါတယ်ခင်ဗ
ျတရားရင်ဆိုင်နေတဲ့လူတွေလည်းလွတ်မြောက်လာမယ်လို့မျှော်လင့်တဲ့အကြောင်းလည်းပြောပါတယ
်နိုင်ငံရေးအကျဉ်းသားမရှိအောင်ဆိုတဲ့နေရာမှာလက်ရှိတရားရင်ဆိုင်နေရတဲ့လူတွေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့မျှော်လင့်ထားပါတယ်အဲဒီထဲမှာလွတ်လာနိုင်တဲ့လူတွေရှိတယ်လို့တချို့ကလည်းကိစ္စတွေဆော့ပေါသွားပြီးမဲ့မလွတ်လာနိုင်တဲ့လူတွေလည်းရှိပါသေးတယ်နိုင်ငံရေးအကျဉ်းသားတွေထဲမှာတူတူတခြားကြတဲ့ပုံမှန်တွေနဲ့ကဒီထောင်ထဲမှာဆက်ရှိနေမှာသဘောမျိုးရှိပါတယ်ခင်ဗျ
လက်ကျန်နိုင်ငံရေးအကျဉ်းသားစီစီရေးကော်မတီဝင်ဦးရဲအောင်ကပြောကြားသွားတာပါ။နှစ်ဖြန်ဆို2023ခုနှစ်ကုန်ဆုံးတော့မှာမဟုတ်ကြာရှိတဲ့နိုင်ငံရေးအကျဉ်းသားတွေလွတ်လာမလားကိုစောင့်ကြည့်ဖို့တရက်တာကြာမှာတော့ရှင်။